Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ24ရက်ပုဒ်တူနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါမြန်မာနိုင်ငံလေပိုင်းမှာပြင်းအား6တသမရှိတဲ့ငလီရင်းဒီတစ်ခုလုတ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကပြောပါတယ်။အီတလီလေပိုင်းမှာအပြင်းငလီရင်းတစ်ခုလုတ်တာမှာတော့လူ38ယောက်ထက်မနည်းသေဆုံးပါတယ်။မြောက်ကိုရီးယားကဒီကနေ့ပဲထင်းတုံးကြီးပြစ်လွတ်ဆန်းသက်ပြီးနိုင်ငံတကာကပြစ်တင်ရှုတ်ချပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ပြီးခဲ့တဲ့နိုင်ရီပိုင်းအတွင်းကမှရန်ကုန်နဲ့ပုဂံအပါအဝင်မြန်မာနိုင်ငံနေရအတော်များများမှာငလီရင်းလုတ်ခတ်သွားတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
အဲ့တော့ကျွန်တော်တို့ဒီ6ကနေပြီးတော့ဒီအနောက်ဘက်ပေါ့နော်12မိုင်လောက်အပေါ်မှာဟိုပြူပြီးတော့လှုပ်သွားတယ်။အင်းကတော့6.7နဲ့လှုပ်သွားပါလေ
။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနဒုတိယညွန်ကြားရေးမှူးချုပ်ဦးကျော်မူဦးပြောသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုလှစ်လာဆန်းစစ်မဲ့အကြံပေးကော်မရှင်ဖွဲ့တည်ရဲ့ဆောင်ရွက်မဲ့လုပ်ငန်းအကြောင်းပြီးတော့ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအဝတ်သက်ယောဂကူးစက်မှုနောက်ဆုံးအခြေအနေတွေအပြင်ဥဒေါင်းငှက်ကိုအမျိုးသားသင်္ကေတအဖြစ်အသုံးပြုလာခဲ့ကြတဲ့အကြောင်းနဲ့တကယ့်ဒေါင်းတွေရှားပါးလာတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ပြူထွေးတို့ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာဒီကနေ့ညနေပိုင်းကအင်အား6တသမရှိတဲ့ငလျင်တစ်ခုလှုပ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုပြောပါတယ်။
အဲ့တော့ကျွန်တော်တို့ဒီ6ကနေပြီးတော့ဒီအနောက်ဘက်ပေါ့နော်12မိုင်လောက်အပေါ်မှာဟိုပြူပြီးတော့လှုပ်သွားတယ်။အင်းကတော့6.7နဲ့လှုပ်သွားပါတယ်။ကျွန်တော်မန်းလေးမြို့နဲ့ငန်းနေတိုင်းတော့223မိုင်လောက်ပွားတာပေါ့နော်။အင်းအချင်းထံပါတယ်။ဟုတ်ကဲ့။ဒီမြင်းကလေးတို့တော့ဟိုတော်တော်များများတော့ခံစားနေရတော့ပေါ့နော်။ဒီနေနေတိုင်းဟိုအရှိဘက်ဆိုနေရှမ်းတို့ကယားတို့နောက်အနောက်ဘက်ဆိုနေကျွန်တော်တို့ဒီရခိုင်တို့ဘာတို့ဒီခံစားရတယ်။အော်ဝိုင်းဆိုနေဟိုရန်ကုန်တို့ ERI တို့နော်အဲ့ဒီသူတို့ဟိုခံစားတဲ့အနေအထားကြီးပေါ့နော်အဓိကတော့ဟိုပြည့်အထိအပြည့်အများဆုံးဖြစ်မှာတော့ဒီတောင်းတဲ့အနီးဘဝဉင်ပေါ့နော်အဲ့ဒီဒေသတွေမှာတော့ဒါနေအင်းရနေပြင်းနေတော့ကြောင့်ပေါ့အဲ့ဒီဒေသတွေမှာအများဆုံးတော့ဟိုပြည့်စီအဆုံးဆုံးနေများမဲ့အနေအထားရှိပါတယ်ဟုတ်ကဲ့
ငလျင်ကြောင့်ပကံဘက်မှာဖျားတချို့အထိခိုက်ပျက်စီးတာတွေရှိတယ်လို့ဒေသခံတွေကအဖြေအယူကိုပြောပါတယ်။ခရီးစဉ်မီပြတ်တောက်သွားတဲ့ဒေသတွေလည်းရှိပါတယ်။အမေရိကန်ဘူမိဗေဒတိုင်းဒါရီဌာနကလည်းမြန်မာနိုင်ငံအလဲပိုင်းမေတီလာမြို့ရဲ့အနောက်ဘက်88မိုင်လောက်အကွာမှာဗဟိုပြူပြီးပြင်းအား6.8ရှိတဲ့ငလျင်လှုပ်သွားတယ်လို့သတင်းထုတ်ပြန်ပါတယ်။အီတလီနိုင်ငံအလဲပိုင်းမှာလည်းဒီကနေ့အစောပိုင်းကအားပြင်းတဲ့ငလျင်တစ်ခုလှုပ်ခတ်တာကြောင့်ငလျင်ဘူခြံနားကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ38ယောက်ထဲမှနေသေဆုံးပါတယ်။ငလျင်ဟာပြင်းအား6.2ရှိပြီးနော်ဆီယာမြို့အရှိတောင်ဘက်10ကီလိုမီတာအကွာလောက်မှာဗဟိုပြူပြီးတော့လှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းဒါရီဌာနကပြောပါတယ်။ငလျင်လှုပ်တာကကီလိုမီတာ150အဝေးမှာရှိတဲ့ရောမမြို့တော်အပါအဝင်ဒေသတွင်းနေရာအတော်များများမှာတိခဲ့ကြပါတယ်။ဒီကနေ့မနေ့အီတလီစန်တော်ချိန်3နာရီခွဲကျော်လေးမှာငလျင်ကြီးလှုပ်ပြီးနောက်ဆက်တွဲငလျင်အတော်များများလည်းထပ်လှုပ်ပါတယ်
။မြောက်ကိုရီးယားဆူယားကပဲ့ထင်းတဲ့ဒုံးကျည်ဒစင်းကိုရင်းကိုသင်းမော်ဘော်ကနေဒီကနေ့အစောပိုင်းတုန်းကဆန့်သက်ပြစ်လွတ်လိုက်ပြီးတဲ့နောက်ဒီပေါ်မှာဒေသရင်းခေါင်းဆောင်တွေနဲ့အမေရိကန်ဆူယားကရှုံချလိုက်ပါတယ်။ဒီလို့ရဟာဘလိုနည်းနဲ့မှသီးခံနိုင်စရာမရှိဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိတာကပြောပါတယ်
။このような挑発行動は断じて容認できず、北朝鮮に対しま厳重に抗議を行う。
あくろやろうれあぷむ妙をベロニーネまくんもろないまう。ちなろ便便単単かんくわばれ。メオコリアスヤにね、ディロやろうれ漏やっ類をやったみ。クラ様が漏中医講師送別借類をライナぼ。漏中医講師あばわい、ナイガダガあたいわいてくろうにね、ちなろディジャパン帝欲ね、タンコリアナイガ類がうさんびろ。ディニ西威まタイトン送越とばめろ。ジャパンナイガ財務員富妙キシダが描ただば。ဂျပန်နိုင်ငံတိုကျိုမြို့တော်မှာဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံသားရဲဝန်ကြီးတွေရဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကျင်းပနေချိန်ဒီမြောက်ကိုရီးယားကမစ်ဆိုင်တုံးစမ်းသပ်ပစ်လို့ပြီးနိုင်ပိုင်းအကြမ်းပါပဲအဲ့ဒါလို့ပြောလိုက်ကြပါအခုနောက်ဆုံးမစ်ဆိုင်တုံးကြီးကိုတော့ဒီကနေ့ဒေသစံတော်ချိန်မနက်9နာရီခွဲလောက်ကစင်ပေါ်မြို့အနီးမှာမြောက်ကိုရီးယားကပစ်လို့ခဲ့တာမှာကီလိုမီတာ900အထိရောက်အောင်ပစ်ခတ်နိုင်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျခဲ့တာပါဒီစမ်းသပ်မှုဟာအမေရိကန်ကုန်တွင်ပိုင်းဒါမှမဟုတ်ကမ္ဘာပေါ်ကဘယ်ပြစ်မှတ်ကိုမဆိုနျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်ဖို့အတွက်မြောက်ကိုရီးယားစစ်တပ်ရဲ့စီရေးစွမ်းရည်ထိုးတက်လာမှုကိုပြသလိုက်တာပဲဖြစ်ပါရဲ့ရှင်
တူရကီစီးရီးယားနယ်စပ်မှာအကြမ်းဖက်ဝါဒချိန်ချောက်မှုအဆုံးသတ်စေဖို့အတွက် IS အစိုးရအဖွဲ့နဲ့ Syria Court လက်နက်ကင်တွေကိုပြင်မှတ်ထားပြီးစီးရီးယားမြောက်ပိုင်းမှာဒီကနေ့စစ်ဆင်ရေးတစ်ခုစလုပ်တယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောပါတယ်။စီးရီးယားမှာအမေရိကန်ကကြောတောနောက်ခံပေးထားတဲ့ Court လက်နက်ကင်တွေဟာတူရကီအစိုးရကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကန်နေတဲ့တူရကီအရှေ့တောင်ပိုင်းက Court တွေရဲ့မဟာမိတ်ဖြစ်တူရကီအစိုးရကသတ်မှတ်ထားတာပါ။ဒီကနေ့စစ်ဆင်ရေးမှာအမြောက်တွင်နဲ့ပြစ်တာအမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ကတခြားစစ်လေရင်တွေရဲ့အထောက်အကူနဲ့တူရကီစစ်ဖက်လေရင်တွေကလေကြောင်းကနေတိုက်ခိုက်တာတွေပေါ်ပေါ်ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ဟာ IS အစွန်းရောက်တွေကိုလေကြောင်းကနေတိုက်ခိုက်နေတာနှစ်နှစ်လောက်ရှိပါပြီ။တူရကီရဲ့လုပ်ရဟာဆီးရီးယားချုပ်ချာအာဏာကိုချိုးဖောက်တာဖြစ်တယ်ဆိုပြီးဆီးရီးယားနိုင်ငံသားဌာနကပြစ်တင်ရှုတ်ချပါတယ်။ဒီတော့တင်ပါပဲဆီးရီးယားစစ်တပ်နဲ့ Fort al-Sham လက်နက်ကင်တွေအကြားအာလီပိုမြို့တောင်ဘက် Om al-Qara တောင်ကုန်းမှာဒီကနေ့အစောပိုင်းကအပြင်းထန်တိုက်ပွဲတွေဖြစ်ပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view American တိုင်းရဲ့ဗဟုထုနေ့ညနေခင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။တောင်ဆူဒန်နိုင်ငံကအတိုက်ခံခေါင်းဆောင် Riek Machar ဟာစေဝါကူတာခံမှုခံယူဖို့အတွက်ဆူဒန်နိုင်ငံခါထွန်မြို့ကိုရောက်နေတယ်လို့ဆူဒန်ဝန်ကြီးတယောက်ကအင်္ဂါနေ့မှာပြောပါရယ်။ယောဂအခြေအနေပြင်းထန်လာကြောင်းအခုလိုဒီဆူဒန်နိုင်ငံအထိခေါ်သွားရတာဖြစ်တဲ့အကြောင်းတောင်ဆူဒန်ပြည်ချာရေးဝန်ကြီးအာမတ်ဘီလေကနိုင်ငံပိုင်သတင်းမီဒီယာတွေကိုပြောခဲ့တာပါ။အတိုက်ခံခေါင်းဆောင်ဟာအဆုတ်အေးမိတဲ့ပုံစံမျိုးနဲ့ပြင်းထန်တဲ့ယောဂဝေဒနာကိုခံစားနေရပြီး15ရက်ကျော်ဆက်တိုက်လမ်းလျှောက်ထားတာကြောင့်လည်းခြေထောက်ကနာနေပြီးတော့အခြေအနေကအတော်ကြီးဆိုးရင်ရတဲ့ဆိုးတယ်လို့မစ္စတာဘီလေကပြောပါရယ်အခုလိုအခြေအနေကိုတောင်ဆူဒန်ဆိုးရကအကြောင်းကြားလာတဲ့အတွက်သိရတာဖြစ်တဲ့အကြောင်းလည်းပြောပါရယ်အတိုက်ခံခေါင်းဆောင်မချာဟာသူနဲ့ဒီနှစ်ပေါင်းများစွာပြိုင်ဘက်ဖြစ်ခဲ့တဲ့သမရစယ်ဗာခီးယားကိုတစ်ဆာခံတဲ့တပ်ဖွဲ့တွေနဲ့သူ့ဘော်တစ်ဆာခံတဲ့တပ်ဖွဲ့တွေအကြားပြီးခဲ့တဲ့လတုန်းကမြို့တော်ဂျူဘာမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီသမရစယ်ဗာခီးယားကသူ့ကိုဒုသမ္မတ၁နေရာကနေဖယ်ရှားခဲ့တာပါနှစ်ဖက်တပ်ဖွဲ့တွေရဲ့အပြင်းလန်တိုက်ခိုက်မှုတွေအတွင်းမှာတော့အရက်သားဖြစ်သူထောင်ထဲချီအိုးရင်တွေကိုစွန့်ခွာထွက်ပြေးခဲ့ကြတာပါရှင
်ထိုင်းနိုင်ငံတောင်ပိုင်းမှာအင်္ဂါနေ့ကကားဘုံတစ်လုံးဖောက်ခွဲတာကြောင့်လူတစ်ယောက်သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်ဖက်တနီကန်ယူရန်မျိုးကဟိုတယ်တစ်လုံးအပြင်ဘက်မှာရပ်ထားတဲ့ကားကိုဖောက်ခွဲလိုက်တာကြောင့်ကာရာအိုဂီဘားတစ်ခုနဲ့အနေခံတစ်ခုအပါအဝင်ဟိုတယ်ဝင်ပေါက်နဲ့အနီးနားကအဆောက်အုံတွေအကြီးအကျယ်ပျက်စီးသွားတယ်လို့အနာဘိုင်တွေကပြောပါတယ်။သေဆုံးဒဏ်ရာသူတွေအားလုံးဟာထိုင်းနိုင်ငံသားတွေပါ။ဟိုတယ်ကားရက်တဲ့နေရာမှာထောင်ထားတဲ့ဘုံတလုံးကိုမိနစ်ပိုင်းစောပြီးဖောက်ခွဲခဲ့သေးပေမဲ့ထိခိုက်ဒဏ်ရာရတဲ့လူမရှိဘူးလို့ရက်တပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအပန်းဖြေကမ်းခြေမြို့တွေမှာဩဂုတ်လ17ရက်နေ့နဲ့12ရက်နေ့တွေကဘုံတွေဖောက်ခွဲတိုက်ခိုက်တာကြောင့်လူလေးဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပြီးတဲ့နောက်အင်္ဂါနေ့ကအဲ့ဒီတိုက်ခိုက်မှုဖြစ်တာပါ။ထိုင်းနိုင်ငံတောင်ပိုင်းကရှာလာပတန်နီနဲ့နာရာတီဝက်ပြည်နယ်တွေမှာမွတ်စလင်ခွဲထွက်ရေးဝါဒီတွေလက်နက်ကင်တိုက်ခိုက်နေတာ12နှစ်ကျော်သွားပြီဖြစ်ပြီးလူပေါင်း 6,500 ကျော်သေဆုံးရပြီပါပြီ
။ဂျာမနီနိုင်ငံစာရိုက်ကနေတဆင့်ရောက်လာတဲ့ခမန်းချီကာလာပေါက်ဆီအမေရိကန်ဒေါ်လာ 8,000 ကျော်လောက်အထိတန်ဖိုးရှိတဲ့စိတ်ကြွဆေးပြား 2,000 ပါလာတဲ့ပါဆယ်တုံးနှစ်ထုပ်သိမ်းဆည်းရမိထားတာကိုဖိလစ်ပိုင်မူရစေဝါတားဆီးရေးဌာနကဒီနေ့သတင်းမီဒီယာတွေကိုပြသခဲ့ပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့ကဒီပါဆယ်ထုပ်တွေဖိလစ်ပိုင်ကိုရောက်လာခဲ့တာပါ။ဗီတာမင်အားစေးတွေလို့စင်းပြထားပေမဲ့စိတ်ကြွဆေးတွေဖြစ်နေတာကိုအနံ့ခံခွေးတွေနဲ့ရှာတွေ့ခဲ့တာပါဒီထုပ်တွေကိုဘယ်သူလာထုတ်မလဲဆိုတာကိုစောင့်နေချိန်မှာတော့အာဏာပိုင်တွေကသိမ်းဆည်းထားပြီးအခုချိန်ထိလည်းဘယ်သူမှမတော့လာထုတ်တာမရှိခဲ့ပါဘူးဖိလစ်ပိုင်သမ္မတသစ်ရိုဒရီယိုဒူတာတက်ဟာတရားမဝင်မူရစေဝါသုံးစွဲမှုတွေကိုဥဆောင်တက်ဖြတ်နေသူတူဖြစ်တယ်လို့သူ့ရဲ့မူရစေဝါတက်ဖြတ်ရေးလှုပ်ရှားမှုတွေအတွင်းမူရစေသုံးစွဲသူနဲ့ရောင်းဝယ်သူတွေအဖြစ်တန်ရရှိသူ 1,900 ကျော်ကိုတက်ဖြတ်ခံခဲ့ရပြီးဖြစ်ပါတယ်ရှင်
ဆိုမာလီလန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်နိုင်ငံတကာအသိုင်းအဝိုင်းကအသိမှတ်ပြုဖို့ပန်ကြားလွှာကိုလူတန်းကျော်ကလက်မှတ်ရေးထိုးထားတယ်လို့ဆိုမာလီလန်သမ္မတအာမက်မိုဟာမက်ဆီလန်ညိုကဟာဂီဆာမြို့မှာအင်္ဂါနေ့ကသတင်းထောက်တွေကိုပြောပါတယ်။ဒါဟာဆိုမာလီလန်လူထုယုံကြည်တဲ့ကိုပိုင်မှုတွေကိုအသိမှတ်ပြုခံရဖို့နဲ့ခပ်ပေါ့ပေါ့သဘောထားလို့မရတဲ့ငင်းစံနေလို့မရတဲ့ဒါမှမဟုတ်လိလိရှုလို့မရတဲ့သူတို့ရဲ့လွတ်လပ်ရေးကိုကာကွယ်ဖို့သူတို့ရဲ့ပြင်းပြတဲ့စံသားနဲ့ခိုင်မာတဲ့တန်လိုက်ထံကိုတတ်သိပြနေပါတယ်လို့ဆိုမာလီလန်သမ္မတဆီလန်ညိုကပြောပါတယ်။ဆိုမာလီလန်ဟာ၃နှစ်ကြာပြည်တွင်းစစ်ပွဲပြီး1992ခုနှစ်မှာဆိုမာလီယာနိုင်ငံကနေခွဲထွက်သွားတာပါ။အတော်လေးကိုလွတ်လပ်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ပေမဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်တခြားဘယ်နိုင်ငံကမှအသိအမှတ်မပြုသေးပါဘူး
။ Australia နိုင်ငံအရှေ့မြောက်ပိုင်း Queensland ပြည်နယ်တဲခိုဆောင်တစ်ခုမှာ Britain အမျိုးသမီးတစ်ဦးကိုဓာတ်နဲ့အသေးထိုးတက်ခဲ့ပြီးတခြားမျိုးသားနှုတ်ကိုလည်းထိခိုက်ဒဏ်ရာရစေခဲ့တဲ့တိုက်ခိုက်သူဒီပြည်သက်နိုင်ငံသားဟာ Arab ဘာသာနဲ့ Allahu Akbar ကြီးမြတ်တဲ့အလာရှင်မြတ်လို့အော်ဟစ်ကြွေးကြော်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်း Australia ရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်။ အသက်29နှစ်အရွယ်တိုက်ခိုက်သူဟာအာရစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်မှုရှိနေတာမျိုးတော့မတွေ့ရပဲသူ့တူဦးတဲ့တသက်လှုပ်ဆောင်မှုရတယ်လို့ Queensland ပြည်နယ်ဒုတိယရဲမှူးကြီး Steve Koskuski ကပြောပါတယ်တိုက်ခိုက်တဲ့သူဟာအစိုးရဝါဒဆွဲနဲ့လုတာလားဒါမှမဟုတ်တခြားအကြောင်းအရာတစ်ခုခုကြောင့်လုခဲ့တာလားဆိုတာကိုသိနိုင်ဖို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်Queensland ပြည်နယ်မြောက်ပိုင်း Home Hill မြို့ကတဲခိုဆောင်တခုမှာအင်္ဂါနေ့ညပိုင်းကဒီတိုက်ခိုက်မှုဖြစ်ခဲ့တာပါတိုက်ခိုက်ခံရတဲ့နေရာမှာပဲအသက်21နှစ်အရွယ်ဗြိတိန်အမျိုးသမီးသေဆုံးခဲ့ပြီးတော့အသက်30အရွယ်ဗြိတိန်အမျိုးသားတဦးလည်းဆေးရုံတင်ထားရတယ်လို့ဆိုရင်ရတဲ့အခြေအနေမှာရှိပါတယ်နောက်ထပ်ဒေသခံအမျိုးသားတဦးလည်းအနည်းငယ်ထိခိုက်ဒဏ်ရာရခဲ့ပြီးတော့ဆွေးဝါးကုသမှုခံယူခဲ့ရပါတယ်ရှင်
အမေရိကန်နိုင်ငံကြီးဆိုင် Forbes Magazine ကနှစ်စဉ်ထုတ်ပြန်တဲ့ဝင်ငွေအကောင်းဆုံးရုပ်ရှင်မင်းသမီးတွေထဲအိန္ဒိယဘောလီဝုဒ်မင်းသမီးတစ်ယောက်နဲ့တရုတ်မင်းသမီးတစ်ယောက်လည်းပါလာပါတယ်အင်္ဂါနေ့မှာ Forbes ကထုတ်ပြန်တဲ့စာရင်းထဲဒီနှစ်မှာလဲ Jennifer Lawrence ကဝင်ငွေအကောင်းဆုံးမင်းသမီးအဖြစ်ဆက်ပြီးရှိနေပါတယ်။ဝင်ငွေဒေါ်လာတန်း650ရထားတဲ့ Hunger Games ဇာတ်လမ်းတွေနောက်ဆုံးထွက်ကားကနေ Jennifer Lawrence ဟာဝင်ငွေအများအပြားရခဲ့တာပါ။ဒုတိယဝင်ငွေအများဆုံးမင်းသမီးက Ghostbusters ကားကိုအမျိုးသမီးတယောက်ဆောင်တွေနဲ့ကြီးပဲပြန်ရိုက်တာမှာတဦးပါဝင်ဖြစ်တဲ့ Melissa McCarthy ဖြစ်ပြီးသူ့ရဲ့ဝင်ငွေကဒေါ်လာ33သန်းရှိပါတယ်။ဒီမင်းသမီး Fan Bing Bing ကဒေါ်လာ18သန်းဝင်ပြီးနံပါတ်4ချိန်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မှခင်ပြူထွေးတို့ကြီးညာပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။အရင်ဦးဆုံးတော့ဒီငလင်လှုပ်ခတ်သွားတဲ့အခြေအနေအကြောင်းကိုနှာစင်ရမှာဖြစ်ပါတယ်။မန္တလေးတိုင်းတွင်ဗဟိုပြုတ်ပြီးအင်အားပြင်းဒီ 6.8 ရှိတဲ့ငလင်ကြောင့်လူထိခိုက်သေဆုံးမှုတွေရှိတယ်လို့ဒီပုဂံဖရားတွေပြောကြားခဲ့ပါတယ်။ငလင်ဗဟိုပြုတ်ရာ6မြို့နယ်တွေမှာလည်းပျက်စီးမှုတွေရှိခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်သိန်ကြီးထိုက်ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ဒီမန္တလေးတိုင်း6မြို့ရဲ့အနောက်ဖက်12မိုင်လောက်အကွာကိုဗဟိုပြုတ်ပြီးတော့အင်အားပြင်းငလျင်မကြခင်နိုင်ပိုင်းကပဲလှုပ်ခတ်ခဲ့တာဖြစ်ပါတယ်အင်အားက 6.8 မဂနီကျူရှိတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုအခုလိုပြောပါတယ်ရှင
်ဒီ6ကနေပြီးတော့ဒီအနောက်ဖက်ပေါ့နော်12မိုင်လောက်အကွာမှာဗဟိုပြုတ်ပြီးတော့လှုပ်သွားတယ်အင်အားတော့ 6.8 နဲ့လှုပ်သွားပါတယ်ကျွန်တော်မန္တလေးမြို့နယ်ငန်းနေတိုင်းတော့123မိုင်တော့กว่าတော့ဗောနော်အင်အားကျင်းထန်ပါတယ်ဒီမြင်းကလေးဟိုတော့ဟိုတော်တော်များများတော့ခံစားနေရတော့ဗောနော်ဒီနေနေတိုင်းဟိုအရှိတ်ဘက်ဆိုနေရှမ်းတို့ကယားတို့အနောက်ဘက်ဆိုနေကျွန်တော်တို့ဒီရခိုင်တို့ဘာတို့ဒီခံစားရတယ်နောက်အဝိုင်းဆိုနေဟိုရန်ကုန်တို့ ERI တို့နော်အဲ့ဒီတို့ဟိုခံစားတဲ့အနေအထားရှိတယ်ဗောနော်အဓိကတော့ဟိုပြည့်အဓိကအပြစ်ကြီးအများဆုံးဖြစ်မှာတော့ဒီတောင်းတဲ့အနည်းပတ်ဝန်းကျင်ဗောနော်အဲ့ဒီဒေသတွေမှာတော့ဒါမနေအင်းအားနဲ့ပြင်းတဲ့လိုကြောင့်အဲ့ဒီဒေသတွေမှာအများဆုံးတော့ဟိုပျက်စီးအဆုံးဆုံးနဲ့များမယ်ဒီကရှိဒီနောက်ဆက်တွဲငလင်ငယ်တွေလှုပ်နိုင်ပါတယ်သူကအင်းအား 6.8 ဖြစ်တဲ့လိုကြောင့်လို့ပေါ့နော်
အင်အားပြင်းငလျင်ဖြစ်တာကြောင့်နောက်ဆက်တွဲငလျင်တွေထက်လုံနိုင်တာကြောင့်ငလျင်ဗဟိုပြုရာ6မြို့အနီးတစ်ဝိုက်ဒေသတွေသတိထားကြဖို့ကိုလည်းမိုးစလဌာနကသတိပေးပါတယ်ဒီကနေ့လှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပခုတ်ကူမြို့မှာလူတဦးသေဆုံးတယ်လို့မြန်မာအစိုးရကမကြာခင်ကပဲသတင်းထုတ်ပြန်ပါတယ်ငလျင်ဗဟိုပြုရာ6မြို့အနီးကဆလီမာတော့ပြိုကျပျက်စီးမှုတွေရှိတယ်လို့လည်း6မြို့တိုင်းဒေသကြီးလှုပ်တော်အမတ်ဦးစိုးဝင်းက VOA ကိုအခုလိုပြောပါတယ်ရှင
်အဲကျွန်တော်တို့အဆောက်ရင်းတော့ရှေးအဆောက်ကြီးတွေနဲ့ကျွန်တော်တို့ဖျားတွေတော်တော်များများပြစ်တာဟုတ်ဟိုကျွန်တော်တို့6ဒုတိယပကံလို့ခေါ်တဲ့ဥပုံညာဆလီလေးလောလောဆယ်တော့ဖရားရှစ်စုတော့၉စုတော့လောလောဆယ်ကျွန်တော်လိုက်ပြီးတော့အခုတွားနေတော့မယ်ကျွန်တော်ဟောကျလန်ကျမောက်ကနေပြီးတော့ပြုတ်ကြတာပေါ့ထီအောင်နာကနေပြီးတော့ကတ်ပြုတ်ကြကိုအဲတိုက်နှလုံးအဲအမိုးပြုတ်ကြတာရှိသူတော့အန်ဒီရဲ့ပညာမရှိဘူးပြင်းနေကျွန်တော်တို့တော့အနည်း90အတွင်းမတွေ့ဘူးသေးဘူးဗ
ျမြန်မာနိုင်ငံရဲ့အသေးနှလုံးလို့တင်စားကြတဲ့ပကံမျိုးမှလည်းငလျင်တံကိုခန်းစားခဲ့ကြရပါတယ်ဒီပကံမျိုးကဈေးတီတော်တချို့ပြုတ်ကြတယ်လို့လွတ်တော်အမဦးဝင်းမြင့်ခိုင်ကလည်းအခုလိုပြောပြပါတယ်
တော်ဆရာလေးတွေကလောကနန္ဒဆိုတော့ကစိန်မှုတော့ပြုတ်ကြတယ်။အဲဟုတ်ပြီ။နောက်ကျွန်တော်တို့ခီးလို့ပြင်းလို့ကခီးတော့ပြုတ်ကြတယ်။ကျွန်တော်တို့ဒီမင်္ဂလာစီရီယာနဲ့ကျွန်တော်တို့အပေါ်ပိုင်းအောက်ရစ်တွေကိုတစ်ဆန်းပက်ကြတယ်။နောက်ပြီးတော့မြင်းကပါစီရီယာလည်းကျွန်တော်တို့ဖောင်းရစ်ချီအပုံပြိုးကြတယ်။အဲတကူကြီးဟိုလူကြီးညာလက်ဆရာကြီးတော့ဟိုအဲ့လောက်လေးပုံဆရာမရယ်နော်။ကျွန်တော်တို့ဟောပြင်းလေ။ညာအကုန်လုံးလိုက်ပြီးကျွန်တော်တို့အကုန်ပွဲစီရီလို့ပါနော်ဆရာမ။
ဒီနေ့နဲ့တိုင်းဒေသကြီးအတော်များများမှာကြုံတွေ့ခဲ့ရတဲ့ငလျင်တန်းနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေတွေကိုလည်းကျမတို့ဆက်ပြီးတော့စုံစမ်းပေးပါမယ်မရှာဖောင်ရေ
ဟုတ်ကဲ့ပါမသိညီထားရေ အခုတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုလစ်လာစုံစမ်းမဲ့အကြံပေးကော်မရှင်အဖွဲ့တည်းရဲ့လုပ်ငန်းဆောင်ရွက်မဲ့အကြောင်းတွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အမျိုးပြင်းအခြေအနေတွေကိုအမှန်အတိုင်းလစ်လာပြီးအကြံပေးသွားမယ်လို့အသေးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံခုံဝန်ကြီးဌာနကနေပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စတွေကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ဆူရှင်ကိုဖီအာနန်ဦးဆောင်တဲ့ဒီအကြံပေးကော်မရှင်အဖွဲ့ကိုဖွဲ့စည်းလိုက်တာပါဆက်တွေ့မြင်းမြန်းထားတဲ့ VOA သတင်းတော့မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့တိမ်မွေးနက်နဲတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့ပဲဖွဲ့စည်းလိုက်တာဖြစ်ပါတယ်အကြံပေးကော်မရှင်အနေနဲ့ဗတ်လိုက်မှုမရှိဘဲရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတွေကိုတင်ပြအကြံပေးသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ငင်းချမ်းမြတ်တာအဖွဲ့မြန်မာနိုင်ငံဦးဆောင်သူဦးအေးလွင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအကောင်းဆုံးအခြေရနိုင်ဖို့အတွက်ကျွန်တော်တို့အချက်အလက်မှန်လေးကျွန်တော်တို့အငင်းမပွားတဲ့တကယ့်မြေပြင်မှာရှိနေသောဗတ်မလိုက်သောအချက်အလက်အမှန်လေးကိုဒီ90တွေကိုအကောင်းထည့်ဖုံးမဲ့လူတွေရှိကိုရောက်သွားဖို့အတွက်လုပ်ချင်ပါအဲ့မဲ့တခုတော့ကျွန်တော်အနေနဲ့ဟိုအမတ်ခံနေတာကကျွန်တော်တို့ပုံတုပ်ဖို့မကြိုးစားပါဘူး။မြေပြင်ကလူတွေမပါဝင်ဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောချင်တာမြေပြင်ကလူတွေကတကယ်ထဲထဲဝင်ဝင်အဓိကပါမှာ။သူတို့ရှိကနေပြီးတော့သူတို့ရဲ့အတန်တွေကိုကျွန်တော်တို့ကတကယ်ကြားသိကြားလိုက်တဲ့လူတွေရှိကိုမချွေးမချမ်းဖတ်တောက်ခြင်းမရှိဘဲနဲ့ကြားအောင်လုပ်ပေးမယ
်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပဋိပက္ခကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြည်လဲရင်ကြားစေရေးအခြေခံအဆောက်အအုံတွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။ကော်မရှင်အနေနဲ့ Coffee Annan Foundation နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပြီးကော်မရှင်ဥက္ကဋ္ဌအဖြစ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ဆုရှင်ကိုဖီအာနန်ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ်။ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံလာဖို့အတွက်ဗတ်လိုက်မှုကင်းပြီးအတွေ့အကြုံရင့်ကျက်သူတူအုပ်ကိုဦးဆောင်စေတာဖြစ်တယ်လို့ဦးအေးလွင်ကရှင်းပြပါတယ်
။ကိုဖီအာနန်ဆိုတာကလည်းပဲအပီပီဆိုင်ရာအရေးခင်မှာပြဿနာရများကိုဖြေရှင်းတဲ့အတွေ့အကြုံတွေရှိတယ်။နောက်ပြီးအင်မတန်ရင့်ကျက်တဲ့တန်တမာနည်းတူဦးဖြစ်ပါတယ်။အဲ့ဒါအပြင်ကိုသူ့လူမျိုးရောသူ့ဘာသာကရောဗုဒ္ဓဘာသာလည်းမဟုတ်ဘူး။အစ္စလာမ်လည်းမဟုတ်ဘူး။နောက်ပြီးတော့လူမျိုးကလည်းအာဖရိကတိုက်သားဖြစ်တဲ့အတွက်ကြောင့်ဒီ third party intervention ခေါ်တာပေါ့လေ။ဂျာလူတတိယအုပ်စုကခံပြေးရေးဆိုတဲ့နေရာမှာအများကြီးပဲကျွန်တော်တို့အသုံးဝင်ပါတယ်။နောက်အရေးကြီးဆုံးအချက်ကမြန်မာပြည်ရဲ့ပုံရိပ်ဟာအထူးသဖြင့်ဒီရခိုင်ဒေသနဲ့ပတ်သက်လို့ကမ္ဘာမှာအမျိုးမျိုးအမိမိရှိနေတယ်။အဲ့ဒီပုံရိပ်ဆိုတာကိုကျွန်တော်တို့ပြုပြင်နေလို့ရှိရင်အပြည်ပြည်ဆိုင်ရာကဩဇာညောင်းတဲ့တမာတမရှိတဲ့လူတွေရဲ့အခန့်ကဏ္ဍမပါဘဲနဲ့ဗမာပြည်ကလူတွေပြောနေတာတွေကိုဘလူးမှယုံကြမှာမဟုတ်ဘူးအရင်ကလည်းပြောခဲ့တယ်ဘလူးမှမယုံပါဘူးအဲ့တော့ယုံကြည်မှုရှိလာအောင်သမာသမရှိတဲ့အဲ့လိုဂျာနီနိုင်ငံသားပုဂ္ဂိုလ်ရဲ့အခန်းကဏ္ဍအင်မတန်အရေးကြီးပါတယ်မရှိမနေလိုအပ်ပါတယ
်ကော်မရှင်အဖွဲ့ဝင်တွေအဖြစ်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြမြန်မာနိုင်ငံကြက်ချင်ဒီအသင်းနာယကဒေါက်တာတာလှရွှေမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတ်တီတာရခိုင်စာပေနဲ့ယဉ်ကျေးမှုအတင်ရန်ကုန်ဥက္ကဋ္ဌတော်စောခင်တင်းတို့နဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်ဆလမ်ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်တပ်အမတ်ကြီးဟောင်းလက်တီတီယာဖန်ဒန်အာဆမ်တို့အပါအဝင်မြန်မာနိုင်ငံသား6ဦးနိုင်ငံခြားသား3ဦးတို့နဲ့ဖွဲ့စည်းလိုက်တာပါကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုစက်တင်ဘာလဆန်မှာစတင်သွားဖို့ရှိပြီးမြေပြင်အခြေအနေတွေကိုလေ့လာပြီး12လအတွင်းအစီရင်ခံစာတစ်ရက်ထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်
မတင်ကြီးလင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေတာကဝတ်သက်ယောဂကူးစက်မှုနောက်ဆုံးအခြေအနေတွေကိုကြည့်ကြရအောင်ပါစကိုင်းတိုင်းဒေတာကြီးနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေတာအတွင်းဖြစ်ပွားနေတဲ့ပြင်းထန်ဝတ်သက်ကူးစက်ယောဂကိုအစိုးရကျန်းမာရေးဌာနယောဂတိုက်ဖျက်ရေးအဖွဲ့တွေကနေကွင်းစင်ကုသပေးနေပေမဲ့ယောဂမကုသနိုင်သေးတဲ့ဒေတာတချို့မှာအခြေအနေကိုမထိန်းချုပ်နိုင်သေးပဲကလေးငယ်တွေတည်ဆုံမှုတွေရှိနေသေးပဲလို့တိုင်းဒေတာကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်လက်ရှိအချိန်ထိတော့ကလေးငယ်68ဦးတည်ဆုံခဲ့တယ်လို့လည်းအတည်ပြုပြောဆိုပါရယ်အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါနာဂကိုပိုင်အုတ်ချခွေရဒေတာတွင်မှာဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကူးစက်ယောဂါတွေကြောင့်ဒီနေ့ထိကလေးငယ်68ဦးတည်ဆုံသွားခဲ့ပြီလို့စကန်တိုင်းဒေတာကြီးလွှတ်တော်ကဆက်လက်ဦးစိမ့်မောင်ကအခုလိုပြောပါရယ် ကိုကကျွန်တော်တို့အတီးပြည့်ချက်ရစင်တော့အားလုံးက60နှစ်ရှိရောက်ရှိရခင်ဗျဒီနိုင်ယွမြို့နယ်ကအများဆုံးဖြစ်တယ်ကအားလုံးနိုင်ယွမှာကလူဦးရေ40ရလဟေမြို့နယ်မှာ20ရှိဦးရအစိုးရအကြမ်းမှာရေးဌာနယောဂတပ်ပြရေးဖွဲ့တွေအနေနဲ့ယောဂဖြစ်ပေါ်ရစခိုင်းတိုင်းဒေသကြီးနာဂဒေသကလဟေမြို့နယ်နဲ့နိုင်ယွမြို့နယ်တစ်ခုနဲ့ကလဟေမြို့နယ်မှာစေဝါကူတာနေခဲ့ပြီးတော့နိုင်ယွမြို့နယ်ထဲမကူတာ
ကိုဆင်းတော်လကောင်းမော်နော်ဈာမရေးဌာနကနေပြီးတော့မှာဒါရောက်ကုတာတော်ဒါလည်းမြို့နေဘုရားအခြေပြုပြီးတော့မှာကုတာနေပါတယ်ခင်ဗျာနိုင်ရမြို့နေမှာဆက်တော့ဒီပါရတော်လကောင်းမော်နော်ဒီပြည်ထောင်စုဆင်းတော်လကောင်းဆေလထားတဲ့ဆရာဝန်တွေရောက်ရှိခြင်းမရှိတာကိုတွေ့ရတယ်ခင်ဗျာခုကကဲဆန်စားလေးနဲ့ကဲဆန်ကားလံကဒီဈာမရေးဌာနမှုတွေကလည်းပုံမှန်ရှိနေတယ်လို့ပေါ့နော်ကလေးတွေကလည်းပဲပုံမှန်တည်နေတယ
ဒီကုသရာမတွေ့ရဘူးခင်ဗျာဒီကျမရဲ့ဆူဆူဝါဝါဖြစ်နေတဲ့အချိန်ကာလမှာကုသမှုပိုင်ဆိုင်ရာမှာတော့လုံးဝအားမရဘူးလို့ကျွန်တော်အနေနဲ့တော့မှတ်ချက်ပေးခြင်းပါတယ်ခင်ဗျာဒီကုသရောဂါနဲ့ပတ်သက်လို့ပြည်တော်စုအစိုးရစကိုင်းတိုင်းဒေသကြီးအစိုးရတို့ကနေအရေးပေါ်ဆေးကုသမှုအဖွဲ့တွေဆွေးနွေးပြီးယောဂါကုသပေးနေတယ်လို့စကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တောက်တာကျော်သူဟန်ထွ ကူငါ့ကိုလှုပ်ထားတယ်ဗျကျွန်တော်တို့တိုင်းသွားကလူငွေဝင်ကြီးဒေါက်တာဇော်ဝင်းတက်သွားတယ်ဗျနာကတိသာဝနော်သူလူငွေဝင်ကြီးမသွားခင်ကျွန်တော်တို့ဒီကျမကြီးဦးတီထာနာကဒီကုသရေးဖွဲ့တွေတပတ်ပြီးတပတ်လှုပ်ပါတယ်နာကကူပိုင်အုပ်ချုပ်ရသေးတာမှာဖြစ်ပေါ်နေတဲ့ကုသရောဂါထိန်းချုပ်နိုင်ဖို့ကာကွယ်ရေးဝင်ကြီးဌာနစေဝန်ထမ်းညွှန်ကြားရေးမှူးရုံးရဲ့စီစဉ်မှုနဲ့နေပြီးတော့ခန် net hemaro, yoga kuta nai muka, an any vadire. Naga dira to siwa kuta muna patepi, tijo niya keke chin niguro, tauta jo tu hantonga kulu sepio ware.
Digara, believe ya, that was him to ara, that was it to work as it up, and my boy lay in a lamasa in a katanamo, digo, that was it to lamua and katanamo. A believe ya, that was him to ara, that was him to run, but don't have a good service. Digo, I nagarida in the end, it's a book on the other. Then you know, I'm definitely tonight, you do a nice time or not.
Asoya Wunji Tana Rigani, Naga Kuban, Ochokuya Tiradwin, Pinna Water Kuze Yoga, Kipwani, that Chindigo, Tincho Nine Bilu, Jinya Tabi Met, Leshi Mibi and Itaya, Apiwa Matincho Nine Diva, Tezo Muri, Tama Pipwani, Relu, Naga Mura Yia Kong Ziga, Tawan Shidu Rigani, Piosu Kevare, Sagaina Diraji, Naga di Rama, Son La Parma Palaga Satimiro, Lehemu Nebian, Nayu Mune, Tonghi Mune, Kuji Arima, Kuze Yoga, Piwala Biro, Kaling a Chasashi Uti Piaoshi like a Bilu. တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်တွေကနေအတီးပြုပြောဆိုခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးတွင်ကနာဂကူပန်အုတ်ချုပ်ခွေရဒေသဟာမဖို့ပြူသေးတဲ့ဒေသတခုဖြစ်ပြီးတော့လမ်းမဆက်တွေရိခက်ခဲမှုဒေသခံတွေကလည်းကြမ်းမရေးသိပညာချုပ်တဲ့မှုကြမ်းမရေးဝန်ထမ်းမလုံလောက်မှုစတဲ့ပြဿနာတွေရှိနေစေလို့စကိုင်းတိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်တောက်တာကျော်သူဟန်ဆုံးကပြောပါတယ်ခင်ဗျာ။
ထိုင်းကျေးဇာဗီအိုအေသတင်းနောက်နိုင်ကွန်အင်သတင်းပြပေးကြတာဖြစ်အခုတော့ဒီဥတောင်းငယ်ကိုအမျိုးသားသင်္ကေတဖြစ်အသုံးပြုလာတဲ့အကြောင်းနဲ့တကယ်တောင်းတွေရှားပါလာတဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးပါမယ်။မြန်မာသမိုင်းတခြားမှာဒေါင်းဒစိတ်ဒေါင်းအလန်တွေဟာအမျိုးသားသင်္ကေတတော်လန်ရဲ့ရဲ့လက္ခဏာတွေဖြစ်နှစ်ပေါင်းများစွာတည်ရှိလာခဲ့ပါတယ်။ရှင်းမြန်မာမင်းတွေလက်ထက်ကစလို့ ရေပန်းစားနေစေဖြစ်ပေမဲ့တကယ့်တောင်းဆေးတွေကတော့တနည်းတခြားရှားပါလာနေတဲ့အကြောင်း AFP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးမတ်တင်ကီထိုက်ကပြောပြပေးမှာပါရှင်
။တောင်းငှက်တို့ဟာမြန်မာတို့တန်ဖိုးထားတဲ့ရှားပါတရိတ်ဆန်တစ်မျိုးပါ။တောင်တစိတောင်လန်ကိုဆယ်စုနှစ်တွင်နဲ့ချီဒီမိုကရေစီရေလှုပ်ရှားမှုရဲ့တရုတ်တကံအဖြစ်မြန်မာပြည်သူတွေချားမှာဆွဲထင်နေတာလည်းဖြစ်ပါတယ်။အခုအစိုးရဖြစ်လာပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမှတ်တစိကလည်းတောင်းမှာတောင်တစိတောင်ပုံရိပ်ကိုအစိုးရဌာနတွေရဲ့နိုင်ငံတွေမှာချိတ်ဆွဲလာကြသလိုကမ္ဘာလက်ခီးတဲ့တွေအတွက်လည်းမြန်မာနိုင်ငံရောက်အမှတ်တရဖြစ်စေခဲ့ပါပြီ။ဆယ်စုနှစ်သုံးခုနီးပါတောင်းကိုပါတီအမှတ်တရအဖြစ်အသုံးပြုခဲ့တဲ့ NLD ပါတီရဲ့ပြောခွင့်ရဦးညာဝင်းကတော့တောင်းဟာဂုံတိတ်ခါကိုညှို့ဆိုတယ်လို့ပြောပါတယ်
။အင်္ဂါအနေနဲ့တော့တောင်းကိုဟိုနေဂုံတိတ်ခါရှိတဲ့ အနေထားနဲ့သုံးကြတာပါဗမာရှင်ဘုရင်လက်ထက်ထဲကဒေါင်းတစ်စိတ်ကိုသုံးလာခဲ့ကြတာမြမရဲ့ရှေးခေတ်ငွေတင်းကားတော်မှာဒေါင်းတင်းကားပါခေါ်တော်ကဒေါင်းတင်းကားလို့ခေါ်ပါတယ
်တကယ်တော့တော်ရိုင်းတိရိစ္ဆာန်တစ်မျိုးဖြစ်တဲ့ဒေါင်းငက်တွေဟာတစ်ချိန်တုန်းကတော့အာရှတလွားမှာအတော်များများရှိခဲ့တာပါအိန္ဒိယမြောက်ပိုင်းကနေစလို့အင်ဒိုနီးရှားနိုင်ငံအထိတွေ့ရှိနိုင်ပါတယ်မြန်မာနိုင်ငံမှာတော့ဥဒေါင်းလို့အသိများတဲ့ဒေါင်းငက်တွေမျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရပါပြီ။ဒေါင်းတွေရဲ့အတိုက်တွေဖျက်ဆီးခံရပြီးတောခေါင်ကောင်ဒေသတွေမှာတော့ဒေါင်းသားဆရာဖို့ဖန်စီတက်ဖြတ်ခံရပါတယ်။တာယန်တလိษံထိမ့်သိမ်းဆောက်ရှောက်ရဲ့အဖွဲ့ WCS ကငှက်ပညာရှင်ဦးသက်ဇော်နိုင်ကတော့
"သူတို့ဟိုတကယ်သူတို့နေတဲ့နေရာမှာအလွယ်တကူဖမ်းလို့ရတယ်။ဘာလို့ရတယ်ဟေ့ဆိုရက"သူတို့အမြင်ပေါ်မှာအနှဲလျှောက်သွားနေတဲ့ကောင်နောက်တစ်ချက်ကသူတို့ကညအိတ်တန်းတက်ပြီးဟေးဆိုအပင်မမအိုက်တယ်အိတ်တန်းတက်ခံနေပြီးဟေးဆိုလဲသူတို့ကအိုးဝေးအိုးဝေးဆိုပြီးတော့အော်တဲ့အတွက်ကြောင့်သူတို့ရှိတဲ့နေရာလူတွေအလွယ်တကူသိနိုင်တယ်သိနိုင်တဲ့အခါကျသူတို့အလွယ်တကူလဲဖမ်းလို့ရတယ
်မြန်မာနိုင်ငံမှာဒေါင်းငယ်ကောင်ရင်2000လောက်ပဲရှိတော့မယ်လို့လဲ WCS ကခန့်မှန်းပါတယ်ဒေါင်းနေမျိုးတုံပြောက်ွယ်မဲ့အရေးကာကွယ်ပေးဖို့ကျေးလက်ဒေသခံတွေကိုပညာပေးဖို့အရေးကြီးတယ်လို့လဲဦးသက်ဇော်နိုင်ကပြောပါတယ
်သူတို့တွေကိုနာလေလောင်ဒီကောင်းနဲ့ကျွန်တော်တို့လူလာပြီးတော့ဘလို့အကျိုးရှိရကျွန်တော်မြန်မာနိုင်ငံအတွက်တောင်းဘလောက်တောင်ခုံစရာကောင်းတဲ့အထိမ့်မတ်တစ်ခုလဲဆိုတော့တို့ကနားလေလောင်ပြောပြီးတော့တို့ဟောပြောပြီးတော့စီးရောပါပါအဓိကကတော့
ငှက်တွေကိုတာယန်တလိษံကာကွယ်ဆောက်ရှောက်ရေးဥပဒေတွေနဲ့ကာကွယ်ထားပါတယ်ဆိုပေမဲ့လည်းဥပဒေကိုလက်တွေလိုက်နာဆောင်ရွက်မှုကအားနည်းလှပါတယ်ဒေါင်းငှက်တွေမတိမ်ကောစေဖို့ကာကွယ်ဆောက်ရှောက်မှုတွေအချိန်မီမလုပ်ဘူးဆိုရင်တော့တောက်ပတဲ့အမွေအတောင်းနေตายရတဲ့ဥဝေတန်တွေကိုတွေ့ရမြင်ရဖို့လွယ်ကူတော့မှာမဟုတ်ဘူးလို့လဲตายရင်တလိษံထိမ့်သိမ့်ရေးဆောင်ရွက်သူတွေကသတိပေးပါတယ်ရှင်
။မတ်တငိထိုက်စူးစီးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7:22 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်9:00နာရီကြာည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးมาဖြစ်ပါတယ်ရှင
်မြန်မာနိုင်ငံလက်ပိုင်းမှာဒီကနေ့ညနေပိုင်းကအင်အား6တသမရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားပြီးဒေသအတော်များများဘက်ကလူတွေငလျင်လှုပ်တာကိုသိလိုက်ကြတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုပြောပါတယ်ငလျင်ကြောင့်ပကံဘက်မှာဖျားတချို့ထိခိုက်ပျက်စီးတာတွေရှိတယ်လို့ဒေသခံတွေကအပြူအေကိုပြောပြီးနောက်ထပ်အသေးစိတ်တွေသိရဖို့စပီးစုံစမ်းနေပါတယ်။ငလျင်တန်ကြောင့်ထိခိုက်သေးဆုံးတာတွေရှိနိုင်တယ်လို့လည်းငလျင်လှုပ်တာကိုသိလိုက်သူတွေကပြောပါတယ်။အမေရိကန်ဘူမိဗေဒတန်တာရေးဌာနကလည်းမြန်မာနိုင်ငံအလဲပိုင်းမိတီလာမြို့ရဲ့အနောက်ဘက်88မိုင်လောက်အကွာမှာဗဟိုပြုပြီးပြင်းရ6တသမ8ရှိတဲ့ငလျင်လှုပ်သွားတယ်လို့ထုတ်ပြန်ထားပါတယ်။အီတလီနိုင်ငံလေဘိုင်းမှာလည်းဒီကနေ့အစောပိုင်းကအားပြင်းတဲ့ငလျင်တစ်ခုလှုပ်ခဲ့တာကြောင့်ငလျင်ဘူဂျနာကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ38ယောက်ထက်မနည်းသေဆုံးပါတယ်။ငလျင်ဟာပြင်းအား 6.2 ရှိပြီးနော်ဆီယာမြို့အရှိတောင်ဘက် 10 ကီလိုမီတာအကွာလောက်မှာဗဟိုပြုပြီးတော့လှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။ငလျင်လှုပ်တာကိုကီလိုမီတာ150ဝေးမှရှိတဲ့ရောမမြို့တော်အပါအဝင်ဒေသတွင်းနေရာအတော်များများမှာသိခဲ့ကြပါတယ်။မြောက်ကိုရီးယားအစိုးရကပက်ထင်းတက်ဒုံးကျည်ဒဇင်းကိုရန်ကုန်တမောဘော်ကနေဒီကနေ့စောပိုင်းကဆန်တက်ပြစ်လွတ်လိုက်ပြီးတဲ့နောက်ဒီပေါ်မှာဒေသရင်းကောင်းဆောင်တွေနဲ့အမေရိကန်အစိုးရကပြစ်တင်ရှုတ်ချပါတယ်။ဒီလိုရဟာဘယ်လိုနည်းနဲ့မှသိခံနိုင်စရာမရှိဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိတာကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်ဒုံးဆန်တက်ပြစ်လွတ်ပြီးနိုင်ပိုင်းကြာမှာပဲဂျပန်နိုင်ငံသားရေးဝန်ကြီးကအဲ့လိုပြောတာပါ။အခုနောက်ဆုံးဒုံးကျည်ကတော့ဒီကနေ့ဒေသဆန်တော်ချိန်မနက်9:00ခွဲလောက်ကရှင်ပိုမြို့အနီးမှာပြစ်လွတ်ခဲ့တာပါ။တူရကီစီးရီးယားနယ်စပ်မှာတံဖက်ဝါဒချင်းချောက်မှုအစိုးရစီဖို့အတွက် IS အစွန်ရောက်ဖွဲ့နဲ့စီးရီးယားကလက်နက်ကင်တွေကိုပြင်မှတ်ထားပြီးစစ်ဆင်ရေးလုပ်တယ်လို့တူရကီသမ္မတကပြောပါရခင်ဗျာ
။တရင်ချင်းချောက်ကိုကိုချောချောသိန်းကကြီးညာပေးခဲ့တာပါ။ဒီညနဲ့အစည်းအဝေးထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝလီဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6:00ခွဲကနေ 9:00 အထိ line to meter 16 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်9:00ကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.